ကမ္ဘာအနှံ့အပြားမှာဒုက္ခသည်တွေတိုးလာနေတယ်လို့အဲ့ဒီဒုက္ခသည်တွေအတွက်ထောက်ပံ့ကူညီမှုတွေလည်းအားနည်းနေတယ်လို့ Amnesty International နိုင်ငံတကာလူ့ခွင့်ရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာထောက်ပြဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းမှာကမ္ဘာအနှံ့ဒုက္ခသည်တွေဟာလူဦးရေ15သန်းအထိတိုးများလာခဲ့တယ်လို့ Amnesty ကပြောပါတယ်။ဒါအပြင်ဒုက္ခသည်တော်တော်များများဟာသူတို့နိုင်ငံတွင်းမှာပဲထွက်ပြေးတိမ်းရှောင်နေကြရတဲ့အခြေအနေဖြစ်တယ်လို့လည်းဖော်ပြပါတယ်။ဒီလိုမျိုးဒုက္ခသည်တွေတိုးများလာတာကလူ့ခွင့်ရေးချိုးဖောက်မှုတွေကြောင့်ဖြစ်ပြီးတော့ဒုက္ခသည်တွေကိုလက်ခံထားတဲ့နိုင်ငံတွေရောနိုင်ငံတော်တော်များများကပါအဲ့ဒီဒုက္ခသည်တွေကိုလုံလုံလောက်လောက်အကူအညီမပေးနိုင်ကြဘူးလို့ဝေဖန်ထားပါတယ်။တစ်ချိန်တည်းမှာပဲဒီနိုင်ငံပေါင်း100ကျော်ကညှဉ်းပန်းနှိပ်စက်မှုတွေဖိနှိပ်မှုတွေနဲ့နိုင်ငံရေးအကျဉ်းသားတွေအရေးကိစ္စတွေကိုလည်းမှတ်တမ်းပြုစုထားပါတယ်။အစီရင်ခံစာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့ဖော်ပြချက်မှာတော့မြန်မာနိုင်ငံတွင်မှာဒီစီးပွားရေးနဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေလှုပ်ပြီးတော့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးခဲ့ပေမဲ့နိုင်ငံရေးလှုပ်ရှားသူတော်တော်များများဟာအကျဉ်းထောင်တွေထဲမှာရှိနေတော့မယ်လို့ဖော်ပြပါတယ်။မြန်မာအာဏာပိုင်တွေအနေနဲ့အကျဉ်းသား 8,500 ကျော်လွှတ်ပေးခဲ့တဲ့အထက်မှာယာနဲ့ချီတဲ့ဒီနိုင်ငံရေးအကျဉ်းသားတွေပါပေမဲ့လည်းအများစုဟာပုံမှန် 401 နဲ့ချွင်းချက်သဘောမျိုးလွှတ်ပေးခဲ့တာကိုထောက်ပြပါရတယ်။အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုဖွဲ့စည်းထားပေမဲ့လည်းလူ့ခွင့်ရေးချိုးဖောက်မှုတိုင်ကြားချက်တွေအပေါ်မှာစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်တာကိုလည်းဝေဖန်ပါရယ်။လူ့ခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေအရအရေးမယူနိုင်တဲ့အခြေအနေတွေကိုလည်းထောက်ပြထားပါရယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းကစစ်ရေးတင်းမာမှုတွေရှိနေတာနဲ့အမျှအဲဒီကဒေသခံခြေရွာတွေမှာတရားလက်လွတ်ဖမ်းဆီးမှုတပ်ဖြတ်မှုအမျိုးသမီးတွေကိုအာဓမ္မပြုကျင့်မှုစတဲ့လူ့ခွင့်ရေးချိုးဖောက်မှုတွေကိုလည်း Amnesty International ရဲ့လူ့ခွင့်ရေးအဖွဲ့ကြီးရဲ့ဒီနှစ်ပတ်လည်အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တစ်ဆက်တည်းမှာပဲလူတော်တော်များများသေဆုံးခဲ့ရတဲ့ရခိုင်ပြည်နယ်အတွင်းကဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေအပေါ်မှာအစိုးရကစုံစမ်းရေးကော်မရှင်ဖွဲ့တဲ့နေရာမှာအရေးပါတဲ့အလွှာအသီးသီးကိုထည့်သွင်းခဲ့ပေမဲ့ရိုဟင်ဂျာအတိုင်းအဝိုင်းကိုကိုစားပြုသူတွေကိုထည့်သွင်းခြင်းမရှိဘူးလို့ Amnesty International ကပြောပါတယ်ရှင်။